မြန်မာနိုင်ငံနေရအများစုမှာရေဘေးဖြစ်နေပြီးတချို့ဒေသတွေကိုစံပေးဝေဖို့လိုအပ်နေတဲ့အတွက်အာဆီယံအဖွဲ့အစည်းဖြစ်တဲ့ APTA အဖွဲ့ကနေမြန်မာနိုင်ငံကစံကူညီတောင်းခံသွားဖို့ညှိနှိုင်းနေပါတယ်။ထောက်ပံ့ရမယ့်အတိုင်းအတာနဲ့လူ့ရေအချိုးအစားကိုတည်ရဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းတိုင်နေနေတယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြန်းဝန်ကြီးဌာနကတာဝန်ရှိသူတို့ကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါ။
ရေကြီးနေတဲ့ဒေသတွေအထူးသဖြင့်မော်ကီရင်နဲ့ဘူရိုဒေသတွေမှာမိုးများပြီးရေကြီးရေလျှံမှုတွေဖြစ်ခဲ့ရာကြောင်းရေပိကဲ့သို့ရေစခန်းတွေဖွင့်လာရပြီးစားနပ်ရိက္ခာတွေကိုလည်းထောက်ပံ့ခဲ့ရပါတယ်။ရေပိရဲ့နောက်ဆက်တွဲအကူအညီမှုအပိုင်းမှာလိုအပ်မဲ့ဆိုရင်မြန်မာနိုင်ငံအနေနဲ့ဒေသတွေရေပေါ်ကိစ္စတွေမှာတန်အကူအညီပေးနေတဲ့ ASEAN Plus 3 Emergency Rice Reserve Program လို့ခေါ်တဲ့ APTA ဖွဲ့စည်းကနေထောက်ပံ့ဆန်အကူအညီတောင်းခံသွားဖို့ရှိနေတယ်လို့စပ်ပြိုးရေးမွေးမြူရေးနဲ့စံပြောင်းဝန်ကြီးဌာနအမြန်အတွင်းဝင်ဦးမျိုးတင်ထွန်းကပြောပါတယ်။
တောင်းခံမှုစီစဉ်တော့ရှိတယ်ဒါပေမဲ့ကျွန်တော်လောလောဆယ်တော့ဘူးအပ်တန်နဲ့ဖွဲ့နေနေတာပေါ့လေဒါတောင်းလို့အဆင်ပြေပြီဆိုတော့ဟိုဘက်ကတော့တောင်းပါလို့တော့ပြင်ရပါတယ်အဓိကတော့ထောက်ပံ့မယ့် area နဲ့ကနလူရေးပံ့တာပေါ့နော်အဲ့ဒါတော့ကျွန်တော်ကဟိုလူမှုကေဆယ်ဝန်ကြီးဌာနနဲ့ဆက်နေကြီးနေအောင်မှထင်တယ်ပြောင်းမလို့ချက်ကထွက်လာမှာပေါ့လေ
ရေကြီးရသွင်းရရဲ့အဖြစ်လေးဖြစ်ခဲ့တဲ့မွန်ကရင်တနင်္လာရီနေ့ပဲပကိုးမှာအကူအညီတွေလိုနေတော့မှာအဲဒီဒေတာတွေမှာရေပြန်ကျနေပြီဆိုပေမဲ့ကယ်ဆယ်ရေးစခန်းတချို့ကိုတော့ဖွင့်ထားရဆဲဖြစ်တယ်လို့ကယ်ဆယ်ရေးနဲ့ပြန်လည်ရခြားသားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကုကုနိုင်ကပြောပါတယ
်ကရင်မှာလည်းမနေ့ကတော့နည်းနည်းတော့ပြန်တက်လို့တချို့လူတွေကအိမ်ပြန်သွားပြီးတော့မှပြန်ရောက်လာရရှိတယ်ဒါပေမဲ့မဆိုးလာဘူးဟိုမှာဒေတာမှာလည်းဖူလုံးလုံးပဲဟိုဟာစာရည်ကြက်လက်တော့စာရည်တောက်ကြီးပေါ့နော်ဒီလိုကကြီးမှာ59စခန်းအောင်ဖွင့်နေတာအခု10ခုပဲကျန်တော့တယ်မိုးမှာ54ခုပိတ်ပြီးပြီ4ခုပဲကျန်တော့တယ်အဲ့ဒါမျိုးလေးဆိုတော်တော်လေးပါဆိုပြီးတော့ရေသားရည်လည်းပြီးသွားပြီဆိုတော့ဒီစောတန်သားရည်ကဟိုမှာပြည်သေးကြီးပြည်စည်းကန်းနေနေအကုန်ထောက်ပံ့လာတယ်ဒီနော
်ဒီတော့မှာ2015ရေကြီးတော့ကအတာဖွဲ့စီကနေစံတန်နေ1000အကူကြီးတောင်းခံခဲ့ပါတယ်။အဲ့ဒီနှစ်ကစံဒီကိုရခိုင်မြောက်ပိုင်းပြည်ပခဖြစ်တဲ့နေရာတွေကဒေသတွေကိုတန်ကျင်း160ကျော်၊ကချင်ဒေသတပ်ပွဲဖြစ်ခဲ့တဲ့မြို့နယ်14ခုကစစ်ပေးဆောင်တွေကိုတန်ကျင်း300ကျော်နဲ့ကရင်မွန်နဲ့မကွေးတိုင်းကရေပေးသိမ့်ဒေသတွေကိုတန်ကျင်း200ကျော်ပေးဝေခဲ့ပါတယ်။လက်ကျန်အချို့ကတော့အခုနှစ်ရေပေးခံရတဲ့ဒေသတွေကိုပေးဖို့စီစဉ်နေပြီးလိုအပ်ရင်ထပ်ပြီးတောင်းခံသွားဖို့အတာဖွဲ့နဲ့ဆွေးနွေးနေတာဖြစ်ပါတယ်။သမင်းချိန်ကအာဆီယံထိပ်သီးအစည်းအဝေးရဲ့သဘောတူညီချက်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာ2012ခုနှစ်ကလုပ်ခဲ့တဲ့အာဆီယံနိုင်ငံစပ်ပျိုးရေးနဲ့သတော်ဝင်ကြီးဌာနဝင်ကြီးချုပ်များရဲ့အစည်းအဝေးမှာဒေသရင်းနိုင်ငံတွေမှာဘဝနေထိုင်မှုနဲ့အစားအစာအတွက်လုံခြုံစိတ်ချရဖို့အပ်တာအစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာပါ။အဲဒီအဖွဲ့မှာအာဆီယံနိုင်ငံတွေအပြင်တရုတ်၊ဂျပန်နဲ့တောင်ကိုရီးယား၃နိုင်ငံကထပ်ပြီးပူးပေါင်းပါဝင်လာတာဖြစ်ပါတယ်
။ကိုစောထပ်ပါရှင်။